ဒေါက်တာလှကျော်စောခမပြီးခဲ့တဲ့အခုမြန်မာနိုင်ငံကရွေးကောက်ပွဲမှာဘာကြောင့်အမျိုးသားဒီမိုစီအဖွဲ့ချုပ်ကအပြတ်အသတ်အနိုင်ရပြီးပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကဘာကြောင့်အခုလိုရှုံးသွားတယ်ဆိုတာဘယ်လိုမြင်ပါသလဲခမ
။ဟိုဒီမှာပထမဦးဆုံးကျွန်မပြောချင်တာတော့ဒီ2015ခုနှစ်ရွေးကောက်ပွဲကြီးအောင်မြင်ဖြစ်သွားပြီးတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအနိုင်ရလိုက်တဲ့အတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကခေါင်းဆောင်တွေကိုရောတပါတီလုံးကိုရောဒါအားလုံးဝိုင်းဝန်းပြီးတော့တီဗီနေနေနဲ့အောင်မြင်အောင်လုပ်ကင်ခဲ့တဲ့ပြည်သူလူထုအားလုံးကိုကျွန်တော်တို့ချီးကျူးကုန်ပြုလိုက်ပါတယ်။အဲဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒီချုပ်ပေါ်မှာပါချင်လို့နိုင်ရတယ်ဆိုတော့ဒါပြည်ရင်းပြည်ပအကြောင်းအရာတွေအားလုံးပွားတိုက်ဆိုင်မှာပါတယ်။ပြည်ရင်းကတော့အခြေခံအကြောင်းရင်းကတော့ NLD ပါတီရဲ့ခေါင်းဆောင်ခုနဲ့ပါတီတရားလုံးရဲ့ဒါစွန့်စားပြီးတော့လုံဆောင်လာခဲ့မှုတွေရဲ့အကျိုးဆက်ပေါ့ဗျာ။ဒါအပြင်ဒီမိုကရေစီရရှိရေးအတွက်ဟာလူတွေအားလုံးရဲ့စွန့်လို့စွန့်စားမှုတွေအားလုံးပွားပြီးတော့ပေါင်းပြန်ပါတယ်။ဒုတိယကတပ်မတော်ပမတပ်မတော်ရဲ့ကြောင်းလဲလာမှုပေါ့နော်။ပမတပ်မတော်ရဲ့အပြောင်းလဲတွေကလည်းသူကလည်းတနည်းမဟုတ်တနည်းရှော့ရတော့မြေစရာသူတို့တော့ပေါက်လာပြီးတော့တစုံတရာအလျှော့ပေးလာတာပါတယ်။အဲ့လိုအလျှော့ပေးလာတဲ့အခါမှာပေးလာတဲ့အကြောင်းရင်းတွေမှာကမ္ဘာအခြေအနေရောအဲ့အစီအမံကြီးပညာရောအဲ့ဒီဟာတွေကအကြောင်းများပါတယ်။အဲ့တော့ကမ္ဘာအခြေအနေကလည်းအရင်တော့ကနော်20ရာစုတုန်းကသာကျမတို့တော်ဆိုင်ရေးကိုစစ်တို့ပါလို့ပြောတော့20ရာစုနောက်ပိုင်းမှာဆိုရင်တော့အခုကငင်းညာတော့ဖွံ့ဖြိုးတိုးတက်ရေးကြီးလို့နော်အင်းညာကြီးတို့ဖွံ့ဖြိုးတိုးတက်ရေးကိုပူးပေါင်းဆောင်ရည်တို့အဲ့လိုတွေဖြစ်လာတဲ့အခါမှာလူတွေကအပြန်အလှန်ဆွေးနွေးညှိနှိုင်းခြင်းအားဖြင့်ကောင်းမယ်ဆိုရဲရည်စည်းကြောင်းကပို့ပြီးတော့အထက်စီးရလာတယ်။အရာအရာစီရင်နဲ့ဖြည့်ရှင်းလို့မပြီးနိုင်တော့ဘူးလား။သူကလည်းဒီမှာတို့ပြည်တွင်းစစ်160ကြီးရတယ်။ဒါတင်ငါးစားပေးလိုက်တာပေါ့နော်။ဟိုဘက်ဒီဘက်အပြုတ်တိုင်ကြီးဆိုတော့ဖြစ်ကုန်မဖြစ်နိုင်တော့ဘူးဆိုတာပြည်တွင်းစစ်ကြီးရတယ်ဒီမှာပြပါလိုက်ပြီအဲ့ဒါအကြောင်းဖြစ်လို့တက်မတော်ကလည်းတစုံတရာနောက်ဆုတ်သွားပြီးတော့တော်အောင်စမ်းကြည့်ကြည့်တင်းနေပြီအကြမ်းမခင်ကြီးတွေ့ဆုံဆွေးနွေးရဲ့ဆိုတဲ့လမ်းကြောင်းကအောင်မြင်သွားတာနောက်တစ်ချက်ကလည်းဒီလိုရှိပါတယ်အခုကမ္ဘာရဲ့ဒီအဆင့်မြင့်ကြီးပညာတွေတိတ်တိုးတက်လာတာပါပါတယ်အဲ့တော့အဆင့်မြင့်ကြီးပညာတွေတိတ်တိုးတက်လာတဲ့အခါကျတော့မဟုတ်တာလုပ်ချင်တဲ့လူတွေအတွက်ကတော့တော်တော်ကိုခက်ခဲသွားတာပါအဲ့တော့အဲ့ဒီဟာတွေကလည်း NLD ကိုအကျိုးအမြတ်တော်တော်များများရရှိခဲ့ပါတယ်အဲ့တော့ဒီကြံ့ခိုင်ဖွံ့ဖြိုးရေးအတွက်ဘာဖြစ်လို့ရှုံးရလဲဆိုတော့ကျမတို့ပမာပြည်သူတွေဟာဒီစစ်တပ်ကနိုင်ငံရေးကိုဝင်ဆွဲနေအောင်ဒီဇင်မှာမကြိုက်တော့ဘူးဆိုတော့အကြိမ်ကြိမ်အခါကပြခဲ့ပြီအခုလဲဒါကိုပြက်ပြက်သားသားပြလိုက်တာအဲ့တော့ကြံ့ဖွံ့အတွင်းမှာရှိသမျှလူတွေကအကုန်လုံးစစ်တပ်နဲ့ပတ်သက်နေတာဆိုပြီးတော့အကုန်သူတို့ခေထုတ်လိုက်တာပဲငင်းပယ်လိုက်တာပဲ
အဲ့တော့အခုမြန်မာနိုင်ငံမှာအမျိုးသားပြန်လည်ရင်ကြားစေရေးနဲ့ပတ်သက်ပြီးဘယ်လိုအချက်တွေကိုလေးလေးစားစားလိုက်နာသင့်တယ်လို့ပြောနိုင်မလဲခင်ဗျာ
။အမျိုးသားရင်ကြားစေရေးနဲ့ပတ်သက်လို့လေ့လာဖို့ဆိုလို့ရှိရင်ကျမတို့ပြီးခဲ့တဲ့ကိစ္စတွေဘာမှမပြောတော့ဘူးနဲ့ကျမတို့ရဲ့အဓိကအရင်ကစစ်အာဏာရှင်စနစ်သားဖြစ်တယ်။ပုဂ္ဂိုလ်ကြီးကဘယ်သူ့ပုံမှာအာဃာတမထားဘူးပုဂ္ဂိုလ်ကြီးကဘယ်သူ့မှာရန်သူမဖြစ်ဘူးဆိုတာကျမတို့ကြည့်ရတယ်။ရှေ့ကိုပဲကြည့်ပြီးနောက်ကဟာကိုပြန်မပြောကြဘူးပဲ။အဲ့ဒါကြောင့်မလို့ကျမတို့အနေနဲ့စင်းကြတဲ့အခါမှာဒီအာနာရှင်စနစ်ပြည်ရေးကိုပဲအဓိကထားရမယ်။ဆန္ဒကတော့ဒီလူပုဂ္ဂိုလ်တွေဘာတွေရကတော့ကျမတို့ဘေးတာဖယ်ထားလိုက်တော့ပေါ့ဗျာ။ဒီလူတွေကဟာတိုင်းပြည်တည်ဆောက်ရေးအတွက်ပြန်လဲပါဝင်ခြင်းနဲ့အေးအေးဆေးဆေးနေရမယ်ဆိုရင်ကျမတို့အနေနဲ့ဒါကိုဒီလိုပဲလက်တံခံမှုလုပ်တယ်။အဲ့တော့အားလုံးကအမျိုးသားပြန်လဲညီညာစီရေးအတွက်လူမျိုးစုလနကိုင်းအဖွဲ့ကြီးနဲ့ပဲဖြစ်ဖြစ်နိုင်ငံသားရောက်နေတဲ့နိုင်ငံရေးသမားတွေစီးပွားရေးသမားတွေအကုန်လုံးပေါ့ဗျာဘယ်သူတွေနဲ့ဖြစ်ဖြစ်အားလုံးပူးပေါင်းလှုပ်ဆောင်ဖို့လုပ်ပါလေ
။ဟုတ်ကဲ့အဲ့တော့ဒီပြည်ပရောက်နေတဲ့မြန်မာနိုင်ငံသားတွေအခုမြန်မာနိုင်ငံပြန်လည်တည်ဆောက်ရေးမှာပါဝင်ဖို့အတွက်ဆိုရင်ရောဘယ်လိုအခင်းအကျင်းမျိုးဘယ်လိုအခြေအနေမျိုးဖန်တီးပေးဖို့လိုမလဲခင်ဗျပြည်တွင်းအစိုးရအနေနဲ့
ခုနိုင်ငံသားရောက်နေတာကနော်နိုင်ငံရေးအရာလူမှုရေးအရာစီးပွားရေးအရာရောက်နေတာတွေပုံပြီးပါပဲ။မစွဲမစောင့်နေကြရတာအဲ့တော့အဲ့ဒီလူတွေဂုံစိတ်ခါရှိရှိပြန်လာနိုင်မှုအတွေ့အဲ့ဒါလမ်းချင်းပေးဖို့လိုပါတယ်ဒီလူတွေပြန်လာနိုင်မှုအတွေ့ဒီလူတွေဒီတိုင်းပြည်ထူထောင်ရေးလုပ်ငန်းတွေမှာအမျိုးသားရင်ကြားစီရေးလုပ်ငန်းတွေမှာပါဝင်ပတ်သက်လာဖို့အတွေ့ဒါတွေကအများကြီးထူထောင်ပေးဖို့လိုပါတယ် အဲ့တော့ရှင်းရှင်းပြောရင်တော့ဗျာမတရားချင်းပြင်ညာထားတာတွေဘာတွေဖြစ်ပြရမလဲ black list လုပ်ထားတဲ့လူတွေအဲ့ဒီဟာတွေစီးရင်နေဖြစ်ပြရမလဲအဲ့ဒါမျိုးတွေပေါ့ဗျာကုန်စိတ်ခါရှိရှိပြန်လာနိုင်ဖို့အတွက်ပြီးတော့လဲသူတို့ဘယ်သူပဲဖြစ်ဖြစ်ပေါ့နော်သူတို့ယုံကြည်တဲ့ဝါရပဲဖြစ်ဖြစ်အတွေးခေါ်ပဲဖြစ်ဖြစ်လွတ်လွတ်လပ်လပ်ယုံကြည်ခွင့်လှုပ်ဆောင်ခွင့်ပြောဆိုခွင့်ဒါတွေရှိရမှာပေါ့ဗျာ
အဲ့လိုပြန်လာဖို့ကြောက်လဲတခုရှိတာတကယ်တမ်းမှာနိုင်ငံခြားတိုင်းပြည်အထူးသဖြင့်ဖွံ့ဖြိုးတိုးတက်ပြီးတိုင်းပြည်ဒီမှာအခြေကျနေတဲ့လူတွေမြန်မာပြည်ကိုပြန်လာဖို့ဆိုတာလက်တွေဘယ်လောက်ကြမလဲခင်ဗျာ
။ဟိုဒီလိုရှိပါတယ်။ဟိုဒီမှာတငယ်ချင်းတွေတော်တော်များများလဲအဲ့လိုနိုင်ငံခြားတွေရောက်လာပါ။ဟိုတချို့ကျတော့အပြီးပြန်လာနိုင်တာတော့မဟုတ်တော့ဘူး။ဒါဆိုခုပါတွေလည်းသူတို့ကအခြေကျနေတာ။အဲ့တော့ဥမာအဖြစ်တလားတန်ဒီနလားတန်ဒီပြန်ပြီးတော့တိုင်းပြည်ချူတော်ကြီးလုံငါမှာကူညီတာပေါ့ဗျာ။ဥမာဆရာဝန်ကြီးတွေဆိုရင်အခမဲ့ဒီကကြီးကိစ္စတွေကိုဝင်ပြီးတော့ဆောင်ရွက်ပေးတာဒါမျိုးတွေလုပ်နိုင်ပါတယ်တကယ်လို့ဟိုအတိုင်းကြီးအနေနဲ့เนาะအစိုးရအနေနဲ့လူလားတွေသဘောကျတယ်ဆိုလုပ်ချင်နေတယ်ဒီပုံကြီးရှိပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါခင်ဗျာ
ဟုတ်ကဲ့